ရမလိုအားအသုံးပြုထုတ်လုပ်တဲ့ကုန်စည်တွေအပေါ်အမေရိကန်ပြည်ထောင်စုအကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးဌာန CBP က2015ကုန်သွင်းမှုအဥပဒေအရဒီလအစောပိုင်းကပထမဆုံးအကြိမ်ပြည်တံချမှတ်လိုက်ပါတယ်။တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Pure Sugar ကစားတောက်ကုန်သုံးစည်းကြားထုတ်လို့ရမှာအကျဉ်းသားတွေကိုခိုင်းစေခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒေါ်လာ6သိန်းနီးပါးပြည်တံချမှတ်လိုက်တာဖြစ်ပါတယ်။အရမလိုအားအသုံးပြုခြင်းဟာလူအခွင့်အရေးပြင်းထန်စွာချိုးဖောက်ခံရရုံသာမကကမ္ဘာကုန်စည်ထုတ်လုပ်မှုမှာမမျှတတဲ့ရှင်ပြိုင်မှုကိုအသုံးပြုခြင်းသာဖြစ်တယ်လို့ CBB ကုန်သွယ်ရေးယုံရဲ့ဒုတိယအကြီးအကဲ Brandon ကပြောပါတယ်။ဒါအပြင်တရုတ်ပြည်ထုတ် Lenovo ကွန်ပျူတာနဲ့အခြားပစ္စည်းတချို့ကိုလည်းပြည်တံချမှတ်ထားပါတယ်။ဒီလိုရန်တွေဟာတင်းတင်းလျောက်ပတ်တဲ့တန်တရာအပေါ်အခြေခံပြီးလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ CBB အရာရှိက VOA ကိုပြောပါတယ်။နယူးယောက်အခြေစိုက်တရုတ်လူသားရေးရာစောင့်ကြည့်ရေးအဖွဲ့အမှုဆောင်ဒါရိုက်တာလီကျန်းကတော့ CBB ရဲ့တင့်တော်လျောက်ပတ်တဲ့တန်တရာမူဝါဒကိုရှင်းပြဖို့လိုအပ်တယ်လို့ပြောပါတယ်ခင်ဗျာ။